Welcome to the Voice of America in Burmese.
ညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မတ်လ15ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလှိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီးထိုက်ပါ
။ကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမမိုးပြူနဲ့အထူးကြီးညာပေးသွားမှာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ဆွစ်ဇာလန်နိုင်ငံကိုတာရောက်ပြီးအီရန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံမှာနောက်ဒီတရုတ်မြန်မာနယ်စပ်မှာတည်ငြိမ်လုံခြုံမှုရှိဖို့တရုတ်နိုင်ငံအနေနဲ့လှုံ့ဆော်နိုင်စွမ်းရှိတယ်လို့ဝန်ကြီးချုပ်လီကွတ်ကျန်းကပြောလိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်မှတ်သိနေထိုက်ခင်ဗျာ
ကောင်းပါပြီရှင်မြန်မာဘက်ကနေဘုံကျရောက်ပောက်ကွဲပြီးတရုတ်နိုင်ငံသားတွေတေဆုံးရမှုအပေါ်မှာဒီကနေ့မှာပဲတရုတ်ဝန်ကြီးချုပ်လီကျန်းချင်းကတုံ့ပြန်ပြောဆိုလိုက်ပြန်ပါတယ
်其实你问了一个首先让我感到痛心的事情
အပြည့်အစုံကိုတော့မကြခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ကချင်လက်နက်ကင်တို့နဲ့မြန်မာအစိုးရကြားအပြစ်ခတ်ရက်စဲရေးနောက်ဆုံးရဆွေးနွေးမှုအခြေအနေနောက်ဆုံးရအခြေအနေတွေကိုလည်းကြားကြရဖို့ရှိသလိုရခိုင်ပြည်နယ်တွေကခီးတဲ့တွင်တင်ပေါ်နှမြုပ်တာမှာကဲဆဲရေးနောက်ကျခဲ့သလားဆိုတာတွေကိုလည်းဒီညနေခင်မှာစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်ဒါရင်မတိုင်ခင်ခုရေဆုံတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင်
IS Islamic စင်အောင်စစ်သေးကြရာကတ်တစ်လူမျိုးတွေဖွဲ့စည်းထားတဲ့ Peshmerga ကာကွယ်ရေးတပ်တွေကိုတိုက်ခိုက်တာမှာဓာတ်လက်နက်တွေကိုအသုံးပြုခဲ့တယ်လို့အီရတ်နိုင်ငံကတ်တစ်အစိုးရကပြောပါရယ်စနေနေ့ကထုတ်ပြန်တဲ့ကတ်ဒေတာလူမျိုးရေးကောင်စီရဲ့ကြေညာချက်မှာတော့ဇန်နဝါရီလကအီရတ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အသေးခံဘုံးဖောက်ခွဲတိုက်ခိုက်မှုမှာ IS တွေကကလိုရင်းတပ်ငွေကိုအသုံးပြုတိုက်ခိုက်ခဲ့တာလို့ဆိုပါရယ်ဇန်နဝါရီ23ရက်နေ့မှာဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့နေရာဟာ ISD ထိန်းချုပ်ထားတဲ့မိုဇူးမျိုးနဲ့စီးရီးယားနိုင်ငံနယ်စပ်ကြားမှာရှိတဲ့လမ်းပေါ်မှာဖြစ်ပြီးဒီဖောက်ခွဲတိုက်ခိုက်ခံနေရတဲ့နေရာကနမူနာပစ္စည်းတချို့ကိုတက်ခွဲဆန်းသက်ကြည့်တာမှာကလိုရင်းတန်းငွေတဲလွန်စားကိုတွေ့ခဲ့ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင် IS အဖွဲ့ကိုနေနေမှုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတက်ဖွဲ့တွေမှာပါဝင်နေတဲ့နိုင်ငံတကာနိုင်ငံမှာတက်ခွဲဆန်းသက်ခဲ့တာဖြစ်တယ်လို့ Cardish Tower ရှိသူတွေကပြောပါရယ်ဘေးနိုင်ငံမှာတက်ခွဲဆန်းသက်ခဲ့တယ်ဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူးခင်ဗျာ
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နေအတွက်အမေရိကန်ရဲ့ဆွေးနွေးပွဲတွေမှာ Congress လွတ်တော်ကဝင်ပြီးတော့နှောက်ယှက်ဟန်တားမှုလို့ရက်တွေကိုရပ်ဆိုင်းစေခြင်းတယ်လို့အင်ဂျူရောကပြောလိုက်ပါတယ်အင်ဂျူရောရာရှိချုပ် Dennis McDonald ကသတိပေးစာတစ်စောင်ကိုCongress လွှတ်တော်ကိုပေးပို့လိုက်တာဖြစ်ပါတယ်။လွှတ်တော်အနေနဲ့ Iran Nuclear ရေးဆွေးနွေးမှုအတွေ့လိုအပ်တဲ့ဥပဒေတွေကိုအတည်ပြုပေးဖို့နှောက်နှေးမှုတွေဟာ Iran ရဲ့ Nuclear ရေးညှိနှိုင်းမှုတွေကိုလည်းနှောက်နှေးစေလိမ့်မယ်လို့အဲဒီစာကဖော်ပြပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာ Iran နိုင်ငံရဲ့ဝန်ကြီး Mohammad Javad Zarif နဲ့တွေ့ပြီးမလ31ရက်နောက်ဆုံးထားဆွေးနွေးရမယ်။Nuclear အစီအစဉ်ဆိုင်ရာသဘောတူညီချက်ရဖို့ရေးနောက်တစ်ကြော့ဆွေးနွေးဖို့ American နိုင်ငံရဲ့ဝန်ကြီး John Kerry ဟာ Switzerland နိုင်ငံကိုတွားရောက်ခဲ့ပါတယ်။စနေနေ့ကအီဂျစ်မှာကျင်းပတဲ့နိုင်ငံတကာယင်းနှိမ့်မြုပ်နှံသူတွေရဲ့ညီလာခံမှာမိန်ကွန်းပြောဆိုရာမှာအဲဒီဆွေးနွေးပွဲနဲ့ပတ်သက်လို့တိုးတက်မှုတချို့ရှိပေမဲ့ရှေ့တိုးဆောင်ရွက်နိုင်ဖို့အတွက်အီရန်ဘက်ကရွေးချယ်ရမယ့်နည်းလမ်းတွေအပြင်အရေးပါတဲ့ကွာဟချက်တချို့လည်းကြန့်ရှိနေသေးတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုသွားပါတယ်။ညီနိုင်ဆွေးနွေးမှုမှာနောက်ထပ်အဟံအတားတစ်ခုကတော့နောက်တက်မဲ့အမေရိကန်သမ္မတကအဲဒီသဘောတူညီချက်ကိုပယ်ဖျက်နိုင်တယ်ဆိုတဲ့အီရန်ခေါင်းဆောင်တွေကို Republican အထက်လွှတ်တော်မှ48ယောက်ကသတိပေးရေးသားတဲ့စာဖြစ်တယ်လို့ဝန်ကြီး Kerry ကပြောဆိုခဲ့ပါတယ်။အီရန်ရဲ့သဘောတူညီချက်ရဖို့အရေးမှအဲဒီစာကတိုက်ရိုက်ကြားဝင်ဟန်တားမှုတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးကရည်ညွှန်းပြောဆိုသွားပါတယ်။
အမေရိကန်ကိုယ်စားလှယ်အဖွဲ့အစည်းကနေတနင်္ဂနွေနေ့မှာတတိယအကြိမ်မြောက်ဆွေးနွေးဖို့ကျူးဘားနိုင်ငံကိုသွားမှာပါ။နိုင်ငံခြားတနမန်ဆက်ဆံရေးပြန်လည်ထူထောင်ဖို့နဲ့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကျူးဘားပေါ်ပစ်ခတ်ပိတ်ဆို့တန်ခတ်ခဲ့တဲ့စီးပွားရေးနဲ့ခီးသွားလာရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုလက်ထောက်နိုင်ငံခြားရေးဝန်ကြီး Robert Jacobson ကဦးဆောင်ပြီးအမေရိကန်ဆိုင်ရာကျူးဘားနိုင်ငံခြားရေးဌာနညွှန်ကြားမှုချုပ်Josefina Vidal နဲ့တွေ့ဆုံဖို့ရှိနေတာပါ။အမေရိကန်နဲ့ကျူဘာတို့ရဲ့တမိုင်းဝင်ဆွေးနွေးပွဲတွေဒီနှစ်အစောပိုင်းတည်းကပြန်လည်စတင်ခဲ့တာပါ။အမေရိကန်ဆိုရရဲ့ကျူဘာပေါ်မူဝါဒပြောင်းလဲခဲ့တဲ့အပေါ်ကျူဘာအမေရိကန်တော်တော်များများကတော့ဆန့်ကျင်ခဲ့ပြီးဒါ Fidel Castro နဲ့ Raul Nico နှစ်ဦးတင်းတင်းကြပ်ကြပ်ချုပ်ကန်ထားတဲ့ Communist အစိုးရကိုတရားဝင်အတိအမှတ်ပြုခဲ့တာဖြစ်တယ်လို့ပြောပါရခင်ဗျာ
။ပါကစ္စတန်နိုင်ငံမြို့တော်လာဟူးကခရီးရန်ဖျားရှိခိုးကြောင်တစ်ခုပြင်ပမှာဘုံးပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့လို့လူ14ယောက်ထက်မနည်းသေးဆုံးပြီး80ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ ဒဏ်ရာရသူတွေထဲမှာလူ30လောက်ကစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့စေယုံတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့ကခရီးအများစုနေထိုင်ရာလာဟိုမြို့ပြင်နားကဖျားเจ้าနားမှာတနတ်သမား2ယောက်ကဝိပြုတ်ဖို့တွားရောက်သူတွေကိုတိုက်ခိုက်ဖို့စူးစမ်းခဲ့တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။တနတ်သမားတွေကိုလုံခြုံရေးတွေကဝင်ဂိတ်မှာဆစ်ဆေးဖို့ရတ်တန့်ခိုင်းတဲ့အချိန်မှာသူတို့ကစနစ်တန်ဖြုတ်ပြီးတော့ဘုံဖောက်ခွဲခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကပြောဆိုပါတယ်။ခရီးယန်ဘာသာဝင်တွေကလမ်းမော်ထွက်ဆန္ဒပြခဲ့ကြပြီးအာဏာပိုင်တွေကသူတို့ကိုအကာအကွယ်မပေးနိုင်ဘူးလို့ပြောဆိုကြပါတယ်။ဆန္ဒပြသူတွေကတချို့ကားတွေကိုမီးရှို့ခဲ့ပြီးအစိုးရဆောင်အုပ်တချို့ကိုလည်းဖျက်ဆီးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။တိုက်ခိုက်မှုတွေဖြစ်တဲ့လာဟိုမြို့နားကယိုဟန်နဘတ်ဒေသမှာပါကစ္စတန်နိုင်ငံရဲ့လူနည်းစုခရီးယန်ဘာသာဝင်တသန်းနီးပါးနေထိုင်နေကြတာဖြစ်ပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကြားနေဆက်ဒေတာမှာတည်ငြိမ်မှုရှိဖို့တရုတ်နိုင်ငံအနေနဲ့ဆွမ်းဆောင်နိုင်ပြီးဒီအတွက်တာဝန်လည်းရှိကြောင်းတရုတ်ဝန်ကြီးချုပ်လီကကျန်းကပြောပါရယ်ဆန္ဒချိန်မြောက်မြို့သားပြည်သူကွန်ဂရက်စ်နှစ်စဉ်ဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံလာမှာဝန်ကြီးချုပ်လီကအခုလိုပြောလိုက်တာပ
ါ其实你问了一个首先让我感到痛心的事情在中缅边界我方
တရုတ်မြန်မာနယ်စပ်ဒေသမှာနေထိုင်တဲ့တရုတ်လူမျိုးတွေရဲ့ဘဝနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေဆုံးရှုံးခဲ့တဲ့အတွက်ဒီကိစ္စပေါ်အကြီးအကျယ်စိတ်ပျက်မိပါတယ်။ဒီလိုသေဆုံးခဲ့သူတွေရဲ့မိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်မိကြောင်းဒီနေရာကနေပြောကြားလိုပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနနဲ့စစ်ဖက်တို့ဘူးရဲပြီးဒီကိစ္စနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကပြတ်တက်သားသားပြောထားပြီးပါပြီ။နိုင်ငံနယ်ကြားမှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့ဘဝနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကာကွယ်ရမှာပါလို့ဝန်ကြီးချုပ်လီကိုချန်ကပြောသွားတာပါ။ယူနန်ပြည်နယ်ရဲကကြံကင်းတစ်ခုကိုဘုံထိမှန်ခဲ့တာကြောင့်အလုလုံနေတဲ့လူလေးဦးတည်ဆုံးပြီးကိုးယောက်တန်းရရသွားခဲ့ပါတယ်မြန်မာဘက်ကတော့သူတို့ရဲ့လေကြောင်းဆက်စင်းရေးနဲ့ပတ်သက်ပြီးတရုတ်စစ်တပ်ကိုအပြေးအဝါအတိပေးအကြောင်းကြားခဲ့ပြီးတော့အဲ့ဒီလိုအတိပေးထားတဲ့အတိုင်းအတိအကျလှုပ်ဆောင်ခဲ့တယ်လို့မြန်မာသမရာယုံညွှန်ကြားရေးမှူးတဦးဖြစ်သူဦးစောဒီကပြောတာကိုမတ်လ14ရက်စနေနေ့ရက်စွဲနဲ့ရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုပြစ်မှတ်အလုံးဟာမြန်မာပိုင်နယ်ထဲမှာဖြစ်တယ်လို့လည်းဦးစောဒီကပြောပါတယ်ခင်ဗျာ
စနေနေ့အစောပိုင်းတော့က Pacific တောင်ပိုင်းဗန်ယောတူချွန်နိုင်ငံကိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခံခဲ့ရပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံနေကိုကေဇေးရေးအကူအညီတွေဝင်ရောက်နေကြပြီဖြစ်ပါတယ်။ကေဇေးရေးကူညီလုပ်ငန်းအဖွဲ့တွေအနေနဲ့ချွန်နိုင်ငံရဲ့ဝေးလံခေါင်ဖျားဒေသတွေအထိရောက်ဖို့သတင်းပတ်တွေနဲ့ချီပီးကြနိုင်တယ်လို့ကေဇေးရေးအဖွဲ့တစ်ခုဖြစ်တဲ့ World Vision ကသတိပေးပြောဆိုထားပါတယ်။ BAM လို့ခေါ်တဲ့ဆိုင်ကလုန်းကြောင့်လူ၈ယောက်ထက်မနည်းသေဆုံးတယ်လို့တာဝန်ရှိသူတွေကပြောဆိုပေမဲ့သေဆုံးသူဒါဇင်နဲ့ချီရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ไซคลอนเปมเนี่ยเลไตနှုံးကတနာ ਈ 168မိုင်လောက်ရှိပြီးမုန်တိုင်းတန်ကြောင့်ခြေရွာတစ်ခုလုံးပျက်စီးအောင်မကအဆောင်တွေအမိုးတွေပြိုကျလန်ထွက်ပြီးဓာတ်အားလိုင်းတွေပြတ်တောက်ပြီးတော့တစ်ပင်တွေလည်းလဲကျပျက်စီးခဲ့ပါလေမုန်တိုင်းတန်ခံရသူတွေကိုကူညီဖို့ကုလသမဂ္ဂရေးဘော်ကူညီပေးရေးဖွဲ့ကတွားရောက်ဖို့စီစဉ်နေပြီးအခုလိုไซคลอนမုန်တိုင်းကတဘာဝဘေးအန္တရာယ်အတွက်ပြင်ဆင်ထားဖို့နိုင်ငံတကာအတိုင်းပိုင်းကိုသတိပေးနှိုးဆော်နေတယ်လို့အတွင်းမှုချုပ်ဘန်ကီမွန်းကစန်တိုက်တက်ကတူဟောပြောပွဲမှာပြောဆိုခဲ့ပါလေVenue to ချွန်နိုင်ငံမှာလူဦးရေ 2,600 ကျော်ရှိပြီးမြို့တော်မှာလူပေါင်း 4,800 ကျော်နေထိုင်ပြီးတော့ကျန်းတဲ့လူဦးရေကကျွန်းငယ်60ကျော်မှာပြန့်နှံ့နေထိုင်ကြတာဖြစ်ပါတယ
်။ Sierra Leone နိုင်ငံကအီဘိုလာရောဂါပိုးကူးစက်ခံရနိုင်ခြေရှိတဲ့ American အကူအညီပေးလုပ်သားတွေ American ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။အဲဒီသူတွေကို Nebraska Tech သို့ကျန်းမာရေးဌာန Maryland ပြည်နယ်က NIH လို့ခေါ်တဲ့အမျိုးသားကျန်းမာရေးသူတွေတနာဌာနဒါမှမဟုတ် Atlanta ပြည်နယ်က Emory Tech သို့ဆေးရုံမှာနေရာချထားပေးသွားမယ်လို့ American အရာရှိတွေကစနေနေ့တုန်းကပြောပါရယ်အဲ့ဒီကျန်းမာရေးဌာနတွေက American Ebola ရောဂါဝေဒနာရှင်တွေကိုကုသပေးခဲ့ဘူးပါရယ်တောက်ကြနေတုန်းကတော့ Sierra Leone မှာ Ebola ရောဂါပိုးကူးစက်ခံရတဲ့ American ကျန်းမာရေးဝန်ထမ်းတူ NIH ကိုရောက်ရှိလာပါရယ်အကူအညီပေးလုပ်သားဆေးဦးလုံးမှာ Ebola ရောဂါကူးစက်ခံရတဲ့ရောဂါလက္ခဏာတွေကိုတော့မတွေ့ရသေးပါဘူး
စနေနေ့ကဘရာဇီးလ်နိုင်ငံတောင်ပိုင်းစင်တာကက်ထရီနာပြည်နယ်တောင်မော်လမ်းမှာဘတ်စကားတစ်စီးတောင်ထိပ်ကနေပြုတ်ကျခဲ့လို့လူ42ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။သေဆုံးသူဥယျာဉ်ဒီထက်တိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်။အခုတည်းကလူ6ယောက်လောက်ကိုအသက်ရှင်ရဲ့ကဲတင်နိုင်ခဲ့တယ်လို့ကေဆေးအဖွဲ့ကပြောပါတယ်ရှင်။ Direct from Washington The Voice of America
ိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ထိတ်တန့်ရောက်မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာအစိုးရတပ်တွေနဲ့ဖုံချားရှင်ဦးဆောင်တဲ့ကိုကန်လက်နက်ကိုင်တပ်တို့ကြားတရုတ်နယ်စပ်ကိုကန်ဒေသတိုက်ပွဲတွေအတွင်းတရုတ်ဗက်ချန်ကိုနှစ်ကြိမ်တိုင်တိုင်ဘုံးကြပောက်ကွဲခဲ့ပြီးတရုတ်အရတားတချို့သေဆုံးတရုတ်ပြည်သူတို့ရဲ့အိုးအိမ်တွေလည်းဆုံးရှုံးခဲ့ရတဲ့အပေါ်တရုတ်အစိုးရအနေနဲ့ကာကွယ်ပေးဖို့တာဝန်ရှိတယ်ဆိုပြီးတရုတ်ဝန်ကြီးချုပ်ကဒီကနေ့မှပဲသတင်းထောက်တွေကိုပြောဆိုလိုက်ပါတယ်တရုတ်နဲ့မြန်မာနယ်စပ်ဒေသလုံးချုံတည်ငြိမ်ရေးအတွက်တရုတ်အစိုးရအနေနဲ့တာဝန်ယူလှုပ်ဆောင်နိုင်စွမ်းရှိတယ်လို့လည်းတရုတ်ဝန်ကြီးချုပ်လီကျန်ချင်းက12ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံအပြီးမှအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်其实你问了一个首先让我感到痛心的事情
အခုဖြစ်ရတာတကယ်ကိုစိတ်ပျက်စရာကောင်းပါတယ်။တရုတ်မြန်မာနယ်စပ်ဒေသမှာနေတဲ့တရုတ်နိုင်ငံသားအချို့ရဲ့အသက်အိုးအိမ်တွေဆုံးရှုံးခဲ့ရလို့ပါ။ဒီသေဆုံးခံစားရသူတွေရဲ့မိသားစုတွေအတွက်အထူးဝမ်းနဲ့ကြည်ကွဲရပါတယ်ဆိုတာကိုပထမဆုံးပြောပြရစေ။
တောက်ချန်နေတုန်းကမြန်မာဘက်ကလက်နက်ကြီးချရောက်ပောက်ကွဲတာကြောင့်တရုတ်မြန်မာနယ်စပ်တရုတ်ဘက်ခြမ်းကလင်စန်းမြို့ပေါ်ကိုတရုတ်ချရောက်ပောက်ကွဲပြီးတရုတ်ဒေသခံ၄ဦးသေဆုံးပြီးတော့၉ဦးထဏ်ရာရခဲ့တာပါ။အခုဒီချိန်ဟာဆိုရင်တရုတ်ပိုင်းနဲ့ထဲကိုမြန်မာဘက်ကဘုံးချရောက်ပောက်ကွဲတာရက်ပိုင်းအတွင်းမှာပဲနှစ်ချိန်ရှိပြီးလဲဖြစ်ပါတယ်။ဒီလိုဘုံးချရောက်ပောက်ကွဲတဲ့အပေါ်မှာလဲတရုတ်ဘက်ကမြန်မာဘက်ကိုစီရေးအရာရောတန်တမာရေးအရာပါပြောဆိုအသိပေးပြီးဖြစ်တဲ့အကြောင်းလဲတရုတ်ဝန်ကြီးချုပ်လီကျန်ကျင်းကပြောခဲ့ပါတယ်
။我国政府外交部军方都向缅方
တရုတ်နိုင်ငံသားရေးဝန်ကြီးဌာနကရောတရုတ်စစ်တပ်ကပါဒီကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကိုပြင်းပြင်းထန်ထန်ပြောဆိုထားတယ်ဆိုတာလည်းပြောပြရစေ။နှစ်နိုင်ငံကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ကျွန်တော်တို့မှာတာဝန်ရှိသလိုလုံနိုင်စွမ်းလမ်းရှိပါတယ်။ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရမှာဖြစ်ပါတယ်။
မြန်မာတပ်မတော်နဲ့ဖုံးကြရှင်ခေါင်းဆောင်တဲ့ကိုကန်လက်နက်ကိုင်တပ် MNDAA တို့ကြားတိုက်ပွဲတွေအတွင်းတရုတ်နယ်နိမိတ်အတွင်းကိုဘုံးကျပောက်ခွဲခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီညီလာခံကိုယူနန်ပြည်နယ်စစ်တပ်ကိုယ်စားလှယ်အဖြစ်တက်ရောက်လာသူဇောင်ဂူဘီကလည်းအခုလိုမှတ်ချက်ပေးပြောဆိုပါရယ
်突然发生的这个军机的误闯误炸呀这是戈壁事件
တရုတ်ပိုင်းနယ်ထဲမှာဘုံးကျချတာနဲ့စစ်ရဲရင်စစ်လေရင်တွေမမျှော်လင့်မဲ့ဝင်ရောက်ခဲ့တာတွေဟာတီးခြားဖြစ်ပွားခဲ့တဲ့ဖြစ်ရပ်တစ်ခုသာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံသားရေးဌာနနဲ့ဆက်သွယ်ပြောဆိုမှုတွေကိုသတိထားပြီးလုပ်ခဲ့ပါတယ်။ကာလကြာရှည်စွာတည်ရှိခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံရဲ့မိတ်ဆွေအဖြစ်ရပ်တည်မှုကိုငှက်ညာပြီးနှစ်နိုင်ငံအစိုးရတွေရောပြည်သူတွေပါဒီပြဿနာကိုတင့်တင့်ရောက်ပတ်စွာဖြေရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောခဲ့တာဖြစ်ပါတယ်။မြန်မာတပ်မတော်ကကိုကန်လက်နက်ကိုင်တပ်တို့အပေါ်တိုက်ခိုက်နေတာကိုတရုတ်ပြည်သူတွေကြားမှာစိုးရိမ်မှုတွေအတော်လေးရှိနေတာဖြစ်ပါတယ်။မြန်မာဘက်ကတော့တရုတ်ကိုဖက်ကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာတပ်မတော်တိုက်လေရှင်တွေကနေကျဲချခဲ့တာမဟုတ်ဘူးဆိုပြီးမနေ့တုန်းကပဲတမရယုံရဲ့ညွှန်ကြားရေးမှူးဦးစော်ထေကညင်းဆိုထားပါတယ်။လာနေချီကြမ်းမြင့်လာပြီဖြစ်တဲ့ကိုကန်ဒေတာစစ်ပွဲတွေကြောင့်ထောင်ပေါင်းများစွာသောပြည်သူတွေစစ်ပြေးစစ်ရှောင်နေအဖြစ်တင်းရှောင်နေကြရသလိုတည်ဆုံးသူတွေလည်းအတော်များများရှိခဲ့ပြီးဖြစ်ပါတယ်ရှင်။တရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုကတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။နောက်ပိုင်းမှာတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုလည်းကြားကြရဖို့ရှိပါတယ်ရှင်။စစ်ဘေးဒဏ်ခံရတဲ့ပြည်သူတွေဘဝလုံးချုံရေးအတွက်စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့တနိုင်ငံလုံးအပြည့်အခက်ရက်စဲရေးတိုင်းရင်းသားနဲ့မြန်မာအစိုးရခေါင်းဆောင်တွေနှစ်ဦးနှစ်ဖက်ယုံကြည်မှုထားပြီးဆောင်ရွက်ကြဖို့ကချင်လွှတ်တော်အမတ်ကတိုက်တွန်းလိုက်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဆိုင်းမောက်ခန့်ဦးဆောင်တဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ငြိမ်းချမ်းရေးကိုယ်စားလှယ်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံကြတဲ့အပေါ်မှာအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးထားပါတယ်ရှင်
။ဒီနေ့မတ်လ15ရက်နေ့တနင်္ဂနွေနေ့မနက်9နာရီနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဒေါက်တာစိုက်မောက်ခန့်ဒုဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးသိန်းစောဦးဆောင်တဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ဒေါက်တာလကြာဗိုလ်ချုပ်ခွန်မော်ဦးဆောင်တဲ့ KIO ကချင်လွမြောက်ရေးအဖွဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလောင်မောင်ရွှေကပြောပြပါတယ
်ဒီကသမ္မတပေါ်ဒေါက်တာစိုက်မောက်ခန့်ဦးဆောင်တဲ့ပြည်သူ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO အဖွဲ့နဲ့ဒီနေ့မြို့ပြမှာရှိတဲ့ MSC ပြည်မှာပြပါတယ်လက်ဖြစ်မှာတော့ တယ်မလို့ကတောင်းရှိတဲ့သူတွေနဲ့ကံကိုခက်နေတွေ့ဖို့လည်းလျှင်ရှင်နေပါလေကကံကိုတက်မှာတော့အချက်ဆုံးချက်ပေါ်ပြီးကျွန်တော်တက်ကတော့သူတို့ဒီလောက်ဒီဝင်ပုံးဦးမယ်ပုံကုန်နေ9ဦးစီပေါင်းရှိပါလေဆိုတော့သူတို့ကပြရတယ်နံပါတ်1ကတော့နိုင်ငံလုံးဆိုင်ရာပြည်ခက်ရစေ NCA ကိုလက်မှတ်ရေးထိုးဖို့သူတို့ကံရဲ့ပုံကုန်ဒီမှာမူဝါဒအဖြစ်ကြားယူတာဖြစ်တယ်ဒါကိုအနည်းငယ်တော့အနည်းငယ်ရပါတယ်နံပါတ်3ကတော့ကျွန်တော်တို့ရဲ့တမားကြီးနဲ့ကျွန်တော်တို့ဒီကြိုးတွေကိုသူတို့ကိုအပုခရာကဘုံကမူကိုရာပြုပြီးတော့လည်းမြေထွက်ရတဲ့ပုဂ္ဂိုလ်တွေကိုသိလို့ရတယ်ဖြစ်နေတာသိရတယ်ကျွန်တော်ဒီဘက်ကတော့ဒီရတနာတော့ပစမောခံနဲ့ဒီလိုမျိုးကတော့ဒီဆွေရဘက်ဒီနေတော့ဉာဏ်ရှိနေဝဲတွေကိုအပြစ်ကရဆေးဉာဏ်ပြီးရအောင်လုပ်ရတယ်ဒီလည်းကြီးရှိတာကိုဉာဏ်ပြီးရတော့ငယ်တူဆွေရဘက်ကြောင်းဘာလို့ဒီရှင်နေတဲ့တော်လည်းရှင်းပြပါတယ်ဒီကတော့ဒီရှင်နေဝဲရဲ့အမျိုးချုပ်ကတော့ဒီတော့ပါလို့ရ
နှစ်ရှည်စစ်ဘေးဒဏ်ကိုခံစားနေကြရတဲ့ကချင်ပြည်သူတွေအပါအဝင်တိုင်းရင်းဒေသတွေကစစ်ဘေးဒုက္ခသည်တွေအရေးနဲ့စစ်တံတင်ခဲ့တဲ့ဒေသတွင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြင်အကောင်အထည်ဖော်နိုင်မှုအရေးနှစ်ဖက်ခေါင်းဆောင်တွေအပြန်အလှန်ယုံကြည်မှုတည်ဆောက်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ယုံကြည်ကြဖို့အရေးကြီးပြီလို့ကချင်ပြည်နယ်အင်ကျန်းရံမဲဆန္ဒနယ်မြေရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကတိုက်တွန်းပြောဆိုလိုက်ပါတယ
်အခုလိုနေပြီးတော့အထိလာတယ်ဆိုတော့အင်ကျန်းရီလိုချင်တဲ့လူတွေအတွက်လည်းဒါအားတက်စရာတစ်ခုပေါ့နော်စစ်မီးရဲ့ခေါင်းဆောင်တွေပေါ့နော်ကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေကိုကျွန်မအနေနဲ့အနုအညွတ်ပေါ့နော်ပြင်ပြချင်တာတော့တိုင်းရင်းသားပြည်သူလူထုရဲ့နှစ်ပေါင်း50ကျော်60နီးပါးစစ်ဘေးစစ်တံခံခဲ့ရတာအရာရာတိုင်းအရဆိုရှင်ကျွန်တော်တို့နှိတ်ကြနေပေါ့နော်အဲ့တော့အပြစ်ခံမရစဲချင်းကျွန်တော်တို့ဟာကောင်းမွန်တဲ့တက်ကိုကြွားဖို့ကြွားတော့ချက်ချင်းနေတယ်ထပ်ထပ်ပြီးဒီမှာပြန်ပြန်လဲနေတဲ့အတွက်ညံအပြစ်ခရရဆဲဖို့လည်းလိုအပ်တယ်ကြောက်နေကြောက်ယုံကြည်မှုကိုလည်းအခုချိန်မှာတည်ဆောက်နေဖို့မဟုတ်တော့ဘူးတကယ်ကိုယုံယုံချီချီနဲ့ကြွားလို့ဆောင်ရွက်ဖို့လိုပြီ
အခုလိုမျိုးနေပြည်တော်အထိကချင်လွတ်မြောက်ရေးအဖွဲ့ကိုယ်စားလှယ်တွေလာရောက်တွေ့ဆုံနိုင်ခဲ့တဲ့အနေအထားအရငြိမ်းချမ်းရေးမျှော်လင့်ချက်အလားအလာကောင်းပါတယ်လို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလှမောင်ရွှေကယုံကြည်မျှော်လင့်ပါတယ
်ကျေးဇူးအဖွဲ့အနေနဲ့ဒီနေပြည်တော်ရောက်လာတဲ့ဒီတာကတော့အကူတဲ့ဆိုင်နဲ့ယုံကြည်မှုတွေပိုရှိတာပဲမဆိုင်ကျင်တဲ့မှုတွေလည်းပိုမီးကျက်လာတယ်ဒါ NCCD အကူပေါ်တဲ့နိုင်ငံတွေဆက်ရဖြစ်တဲ့ YouTube နဲ့ပေါ်နိုင်ငံတွေဆိုဆွေးနွေးပွဲတွေတွားဖို့အတွက်ကောကောင်းတဲ့ကိုရောက်လာတယ်လို့ကျွန်တော်ကမျှော်လင့်ပါတယ်
ငြိမ်းချမ်းရေးဆွေးနွေးပွဲတွေကသဘောတူညီရရှိခဲ့တဲ့ဆုံးဖြတ်ချက်တွေကိုအမှန်တကယ်လက်တွေ့အကောင်အထည်ဖော်ဖို့ကချင်ပြည်သူတွေကလိုလားချောင်းကိုလည်းကချင်ပြည်နယ်မိုးညင်းမြို့နယ်ကဦးဆိုင်တော်ကဆိုပါတယ
်ဒီကြီးတွေအဲ့လိုမျိုးတွားပြီးတော့ဆွေးဆောင်ပြီးတော့ဆွေးနွေးတာတော့ကောင်းပါတယ်ဒါပေမဲ့အောက်ခြေမှာကျွန်တော်တို့ပြည်သူလူထုကြားထဲမှာဖြစ်နေတဲ့နိုင်ငံရေးဒေါ်တကောင်စစ်ရေးဒေါ်တကောင်ကျွန်တော်တို့ဒီမှာကြုံတွေ့မြင်တွေ့နေရတဲ့ဟာကြတော့အကောင်ဆုံးဆုံးဖြတ်နိုင်ကြရင်တော့အဖြေတစ်ခုခုရအောင်ဆုံးဖြတ်နိုင်ရင်တော့အကောင်ဆုံးဖြစ်မယ်လို့ကျွန်တော်တို့အဲ့လိုမျိုးသုံးသပ်မိပါလေ
ဒီနေ့ထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားတနင်္ဂနွေလုံးအပြည့်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်မှုဆောင်ရွက်ကြဖို့အရေးတကြီးလိုအပ်နေပြီလို့လည်းကချင်ပြည်သူ့လွှတ်တော်အမတ်ဒေါ်ဒွဲဘူးကတောင်းဆိုပါတယ
်ကချင်အဖွဲ့ဆိုတာတော့ဒီ KIO အဖွဲ့ဆိုတာလည်းဒီတိုင်းရင်းသားလက်နက်ကိုင်ထဲမှာပေါ့နော်အားရှိတဲ့အဖွဲ့ဖြစ်တဲ့နောက်မှာဒီစနီးပွဲတွေမှာလည်းတော်တော်လေးသူကဥဆောင်ဆွေးနွေးနေတဲ့ခံတပ်ရက်တွေရှိတဲ့အတွက်ကျန်တဲ့တိုင်းရင်းသားတွေလည်းဒီအဖွဲ့ကိုစောင့်နေပေါ့နော်ဒီအဖွဲ့မပါဘဲနဲ့တော့ဒီခရက်စဲရေးလက်မှတ်ကတော့ထူးနိုင်တဲ့အနေနဲ့လုံးဝမဟုတ်ဘူးအဲ့ဒါကြောင့်တိုင်းရင်းသားအချင်းချင်းကြောက်နေရလေးစားတဲ့အနေနဲ့ရောပေါ့နော်အလုံးကအများကြီးကောင်းတဲ့ခံတပ်ရက်ဖြစ်တယ်လို့ကျွန်မတို့ဒီလိုပဲခံယူပါရရှင
်လာမယ့်မတ်လ18ရက်နေ့မှာပြန်လည်ကျင်းပမယ်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD တို့ရဲ့တနင်္ဂနွေလုံးအပြည့်ရက်ရေးစာချုပ်ချုပ်ဆိုနိုင်မှုအရေးခုနှစ်ကြိမ်မြောက်အစည်းအဝေးတက်ရောက်နိုင်မှုကချင်ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ရောက်ရှိလာချိန်မှာအခုလိုနေပြည်တော်မှာတည်ထောင်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင
်မဆုမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်များရှင်ပြီးခဲ့တဲ့73ရက်နေ့တုန်းကရခိုင်ပြည်နယ်ကြောက်ဖြူမြို့အနီးပင်လယ်ပြင်မှာနစ်မြုပ်သွားခဲ့တဲ့အစိုးရဘိုင်းအောင်တကွန်သုံးနှစ်ထပ်တင်းမောနဲ့လိုက်ပါသွားသူဓာစင်နဲ့ခြီပျောက်ဆုံးနေစေဖြစ်တယ်လို့အစိုးရကထုတ်ပြန်ထားပါတယ်တင်းမောနစ်မြုပ်ရတဲ့အကြောင်းရင်းဟာလည်းသတ်မှတ်ထားတဲ့အလေးချိန်ထက်အလွန်အကျွံပိုပြီးတင်လာတာနောက်ခီးတဲ့နဲ့ကုန်ပစ္စည်းတွေကြောင့်ဖြစ်တယ်လို့လည်းကယ်ဆယ်ရေးလုပ်ငန်းတွေကိုကူညီလုပ်ကိုင်နေတဲ့ဒေသခံတဦးကပြောပါတယ်မိုင်းအင်ဂျင်နိုင်ကအကြောင်းဆုံးပြောပြပေးပါမယ်ရှင
်တောင်ကုန်းကနေစစ်တွေကိုထွက်ခွာလာတဲ့အောင်တကွန်နှစ်ထက်သင်းမော့ဟာကြောက်ဖြူမြို့စိတ်ကမ်းမှာစိုက်ကပ်အပြီးဆက်လက်ထွက်ခွာလာရာမြေပုံမြို့နယ်မြောက်ကျွန်းအနီးမှာတောက်ကြနေည9နာရီကျော်ပတ်ဝန်းကျင်လောက်မှာစတင်နစ်မြုပ်သွားတာဖြစ်ပါတယ်သင်းမော့နစ်မြုပ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ကယ်ဆယ်ရေးလုပ်ကိုင်နေတဲ့ကျောက်ဖြူလူမှုကွန်ရက်အဖွဲ့နဲ့နာယီကူညီမှုအသင်းတာဝန်ခံဦးထွန်းလွင်က VOA ကိုအခုလိုပြောပြပါဗျာ
။ဒ
ဒီတော့ညကြောလောက်အဲအိတ်တန်ဘိုးဘုံမှာပါလာဗျအဲ့ဒါကြောင့်ဖြစ်တာဗျတင်မောနှစ်မြောက်တဲ့နေရာကိုကြောက်ဖြူမြောက်ကလူမှုရေးအဖွဲ့အစည်းတွေလဲကယ်ဆယ်ရေးမော်တော်တွေနဲ့အတူလိုက်ပါပြီကုညီခဲ့ကြပါတယ်အဲ့ဒီမှာတွေ့ကြုံရတဲ့အခြေအနေကိုတော့ဥတွန်းလွင်ကအခုလိုပြောပြပါတယ်ကြောက်ဖြူကမီတက်တို့ရေတို့အုပ်ချုပ်မှုယုံနေတဲ့တွားကြတယ်တို့တို့လည်းပဲအဲ့ဒီဟာကကြတို့ညက်တဲ့နန you know, put a sea bone chocolate up by it. Hey, I can't let that, but you are getting the market, Ramamuku. Hey, why in my balancing a cool room, my demo boma.
ဒီအခြေအနေကိုဒီရောက်ကြရတာကျန်တဲ့ရောက်ကြပြီမှာရောက်ကြတဲ့ဖြစ်တယ်ဆိုတော့သူတို့ရောက်သွားတဲ့အခါကျတော့ရွာသားတွေကခေထားတဲ့လူတွေကိုပဲကြောက်ဖြူခေါ်လာတာတချို့ဖြစ်ရအခုချိန်ထိမြင့်မြုပ်သွားတဲ့တင်မောရဲမှာပါသွားတဲ့ခီးတဲ့အလောင်းတွေကိုဆယ်ယူလို့မရသေးဘူးလို့လည်းဦးထွန်းတွင်ကပြောပါတယ်စနေနေ့ညက90ဖြူစေးရုံကိုတည်ဆောင်လာတဲ့ခီးတဲ့အလောင်း30 လောင်းနဲ့မှာအမျိုးသမီး24ယောက်ရောက်ကြလေးယောက်ကလေး3ယောက်နဲ့ဖုန်ကြီးတပါးတို့ပါဝင်ပါတယ်အသက်မသေးပဲလွတ်မြောက်လာတဲ့ခီးတဲ့တွေကိုတော့ရေတက်အကူကြီးနဲ့900ကျော်ကိုစစ်တွေမျိုးကိုပို့ဆောင်ခဲ့ပြီး35ဦးကိုတော့ကြောက်ဖြူမျိုးကိုပို့ဆောင်ခဲ့ပါတယ်သူတို့ကိုကြောက်ဖြူအားလက်ကလေးမှာတရားကြီးဖွင့်လှစ်ထားတဲ့ကယ်ဆယ်ရေးစခန်းမှာကူညီစောင့်ရှောက်ထားတယ်လို့ဦးထွန်းလွင်ကပြောပါတယ် အောက်တခွန်တင်မော့မှာလက်မှတ်နဲ့ခီးတဲ့200ကျော်ပြင်ပတ်စံပေးပြီးလက်မှတ်မရပဲစီးတဲ့ခီးတဲ့100ကျော်စုစုပေါင်းခီးတဲ့ဥယေ300ကျော်လိုက်ပါသွားတယ်လို့ခန့်မှန်းထားကြောင်းဦးထွန်းလွင်ကဆိုပါတယ်ရေချောင်းခီးပို့ဆောင်ရေးကိုအားထားနေရတဲ့ရခိုင်ပြည်နယ်အတွက်ခိုင်ခက်ကောင်းမွန်တဲ့ခီးတဲ့တင်တင်မော့တွေကိုအစိုးရကစီစဉ်ဆောင်ရွက်ပေးတင်ကြောင်းလည်းသူကပြောပါတယ် အစိုးရသတင်းထုတ်ပြန်ချက်မှာတော့လက်ရှိအချိန်ထိခီးတဲ့198ဦးကိုကယ်ဆယ်နိုင်ခဲ့ပြီး
ပျောက်ဆုံးနေသူစုစုပေါင်း59ဦးရှိတယ်လို့ဖော်ပြထားပေမဲ့ဒေသခံတွေဘက်ကတော့ပျောက်ဆုံးနေတဲ့ခီးတဲ့ဥယေ100ကျော်ရှိတယ်လို့ခန့်မှန်းထားကြောင်းဦးထွန်းလွင်ကပြောပါတယ်ရှင်။မတ်ရင်ချင်တိုင်းစူးစီးတင်ပြပေးခဲ့တာပါရှင်။အခုကတော့အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားစိုက်ဘာအင်တာနက်ကနေအပြန်အလှန်ထိုးဖောက်တိုက်ခိုက်မှုတွေတိုးမြင့်လာတယ်လို့ဆိုတဲ့အစီရင်ခံစာတစ်ခုအကြောင်းကိုပြ နှစ်နိုင်ငံထိပ်တန်းတန်တမန်နေဆွေးနွေးအပြေရှာနေကြတဲ့အချိန်အတွင်းမှာပဲဒီလိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုတွေဖြစ်ပေါ်တာလို့ဆိုပါတယ်။ဒါဟာကမ္ဘာတစ်လောတိုးမြင့်ဖြစ်ပေါ်လာနေတဲ့ရေစီးကြောင်းဖြစ်တယ်လို့လည်းပြောပါတယ်။ဒီအကြောင်း VOA သတင်းထောက် Elperson လန်ဒန်မြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
အမေရိကန်နဲ့အီရန်နိုင်ငံကထိပ်တန်းတန်တမန်တွေဟာအီရန်နျူကလ িয়ার အရေးကိစ္စအတွက်သတ်မှတ်ထားတဲ့မလကုံနောက်ဆုံးရမတိုင်ခင်သဘောတူညီချက်ရနိုင်ဖို့အပတ်စဉ်နေပါတွေ့ဆုံဆွေးနွေးနေကြတာပါ။ဒါပေမဲ့အဲ့ဒီလိုတွေ့ဆုံမှုတွေရဲ့နောက်ကွယ်မှာစိုက်ဘာအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုတွေလည်းအပြန်အလှန်ပြုလုပ်နေကြတာပါ။အမေရိကန်အစိုးရရဲ့လေးဝက်စာရဲစာတမ်းတွေကိုထုတ်ပြန်လိုက်တဲ့အက်ဒဝတ်စနိုဒန်ထံကရရှိထားတဲ့အထောက်အထားတွေကိုပြန်လည်ဖြန့်ချိပေးနေတဲ့ Intercept ဆိုတဲ့အင်တာနက် website ရဲ့အဆိုအရစိုက်ဘာတိုက်ခိုက်မှုတွေမှာအရေးအတွေ့တိုးတက်ကောင်းမွန်လာနေတဲ့အီရန်နိုင်ငံကိုအမြန်လက်တုံ့ပြန်နိုင်အောင်လှုပ်ဆောင်ဖို့အမျိုးသားလုံခြုံရေးအေဂျင်စီကလွန်ခဲ့တဲ့နှစ်နှစ်လောက်ကစာရန်ပြုစုတင်ပြထားတယ်လို့ဆိုပါတယ်။အီရန်နိုင်ငံရဲ့အဆိုအရသူတို့ရဲ့နျူကလ িয়ার အစီအစဉ်တွေကိုအမေရိကန်နဲ့အစ္စရေးထောက်လှမ်းရေးအဖွဲ့တွေက2012ခုနှစ်မှာထည့်ပေးလိုက်တဲ့ Stuxnet ဆိုတဲ့ကွန်ပျူတာဗိုင်းရပ်စ်ကတဆင့်အီရန်ကသင်္ကန်းစာရသွားတယ်လို့ဆိုပါတယ်။အဲ့ဒီသင်္ကန်းစာအရသူတို့အနေနဲ့ငွေကုန်ချေးကျများအငင်းပွားစရာဖြစ်စေပြီးအန္တရာယ်လဲများတဲ့နျူကလ িয়ার အစီအစဉ်ကိုလုပ်နေမဲ့အစားစိုက်ဘာတိုက်ခိုက်မှုတွေလှုပ်ချင်းကရလာမဲ့တံပိုးကိုအီရန်ကောင်းဆောင်တွေကသိရှိသွားကြတယ်လို့အစိုးရကသာမှဖော်ပြထားတဲ့အကြောင်းစိုက်ဘာတိုက်ခိုက်မှုဆိုင်ရာကြွန့်ကျင်သူလန်ဒန်စီးတီးတက္ကသိုလ်ကပမောက္ခဒေးဗစ်စတပ်ပယ်စ်ကပြောပါတယ
် The Iran have now realized they have a much stronger weapon at hand if they pour resources into that
သူတို့လက်ထဲမှာပိုးပြီးတော့ထိရောက်တဲ့လက်နက်ရှိနေပြီဆိုတာကိုအီရန်ကအခုသဘောပေါက်သွားကြပါပြီသူတို့မှရှိတဲ့အရင်းမြစ်တွေအားလုံးကိုအသုံးချလိုက်မယ်ဆိုရင်သူတို့အနေနဲ့တောက်လျှောက်တိုက်ခိုက်နိုင်တယ်လို့အကုန်ကျနည်းပြီးတော့ပိုထိရောက်မယ်ဆိုတာသိသွားကြပါပြီ
။စိုက်ဘာတိုက်ခိုက်မှုခံရရင်ဘလို့ဖြစ်တယ်ဆိုတဲ့သတင်းပြဗီဒီယိုကိုတကယ်တိုက်ခိုက်ခံရတဲ့ internet website အပေါ်အခြေခံပြီးပမောက္ခ Stubbles နဲ့အဖွဲ့ကပြင်ဆင်ထားပါတယ်
။ This is the website servicing each of the requests they come in and you can see the answers going back.Where it goes to start being bright, it means the website.
We know that many downloads from the website are being downloaded. The website is 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 being downloaded. The website လင်းရောင်ပုံများတဲ့နေရာတွေကိုတွေ့နေရတာကတော့တောင်းဆိုမှုအများများနေတဲ့အတွက်ကြောင့်ပါဆိုတော့တောင်းဆိုမှုတွေအများကြီးဝင်လာနေပြီးအကြောင်းပြန်ပေးနိုင်တာမရှိဘူးဖြစ်နေတယ်အဆုံးသတ်မှာတော့ website ဟာ overload ဖြစ်ပြီးတော့လုံးဝကိုရပ်ပစ်လိုက်ရတဲ့အထိဖြစ်သွားတယ
်အဲ့ဒီလိုတိုက်ခိုက်ခံရတဲ့ overload ဖြစ်ခဲ့တဲ့ဆိုရင်တကယ်ကိုခံရခဲ့တဲ့ကိစ္စပါဒါပေမဲ့တကယ်ပြဿနာကမနစ်ကမြောက်ကိုရီးယားကတိုက်ခိုက်တယ်လို့ပြောနေကြတဲ့ Sony ရုပ်ရှင်ကုမ္ပဏီကိုတိုက်ခိုက်ခံရတယ်လို့မျိုးအချက်အလက်တွေခိုးယူသွားတာဖျက်ဆီးပစ်လိုက်တာမျိုးဖြစ်ပါတယ်။အဲဒီလိုတိုက်ခိုက်မှုမျိုးကနေအများပြည်သူတွေကိုဓာတ်ရိုက်အန္တရာယ်ဖြစ်စေမဲ့လျှက်စစ်တာအပစ်စေုံတွေကိုဖျက်ဆီးပစ်တာအဝေးပြေးလမ်းတွေကသတိပေးချက်တွေမီးပွိုင်တွေမလာတော့အောင်လုပစ်လိုက်တာတွေလည်းပြုလုပ်နိုင်ကြပါတယ်။အမေရိကန်ရဲ့ Cyber တိုက်ခိုက်မှုအစီအစဉ်ဟာပျောက်ပြတ်သွားမှာမဟုတ်ဘူးလို့လွန်ခဲ့တဲ့တစ်နှစ်လောက်ကလွတ်တော်ကြားနာပွဲအတွင်းအမျိုးသားလုံခြုံရေးအကြံပေးအဖွဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Mike Rogers ကပြောပါတယ
်။ Clearly Cyber will be an element of almost any crisis we're going to see in the future. It has been in the past. I believe we see it today in the Ukraine.
Cyber နဲ့ဆိုင်တဲ့ကိစ္စတွေကကျွန်တော်တို့အနာဂတ်မှာရင်ဆိုင်ရမယ့်ပဋိပက္ခအလုံးနီးပါးမှာပါနေတယ်ဆိုတာရှင်းပါတယ်။အရင်ကလည်းကျွန်တော်တွေးခဲ့ဘူးတယ်။ခနေ့ Ukraine, Syria, Georgia တို့မှာဖြစ်နေတဲ့ပြဿနာတွေမှာလည်းပါနေပါတယ်။ဒါဟာစံတစ်ခုလိုဖြစ်လာနေပါပြီ
။အချမ်းဖက်သမားတွေကလည်း Cyber Internet ကနေတိုက်ခိုက်လို့ရအောင်လှုပ်လာကြမယ်ဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတဲ့အကြောင်းလန်ဒန်မြို့အခြေစိုက်မဟာဗျူဟာဆွေးနွေးမှုဌာနကRichard Briska ပြောပါတယ
် We know that extremists are trying to use technology in the same way that they use wires
ဆိုတော့တရား battery တို့ wire တို့တို့သုံးတယ်လို့မျိုးဒီနည်းပညာကိုအသုံးပြနေကြတာပါကျမတို့သိတဲ့လောက်တော့သူတို့အောင်မြင်တဲ့အသုံးပြနိုင်တာမျိုးမရှိသေးပါဘူးသူတို့အောင်မြင်မှုရဖို့အချိန်ပိုင်းပဲလိုပါတော့ရှင
် Cyber တိုက်ခိုက်မှုလောက်တာဟာအကုန်ကြတက်တာတယ်လျှို့ဝှက်မှုရှိတယ်ကိုမလုပ်ဘူးလို့လည်းညင်းဆိုလို့ရတယ်အများပြည်သူလည်းသိစရာမလိုပါဘူးဒါကြောင့်လဲတာမန်လက်နက်တွေနျူကလ িয়ার လက်နက်တွေတုံးနေမဲ့အစားအကြမ်းဖက်သမားတွေနဲ့အစိုးရတွေကဒီစိုက်ဘာတိုက်ခိုက်ရေးအစီအစဉ်ကိုပို့ပြီးတော့အသုံးပြုလိုကြတာဖြစ်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြောပြခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ကြံနေသေးတဲ့အခြေအတွေမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်ရှင
်အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့တွေ့ဆုံဆွေးနွေးမှုတွေမှာအမေရိကန်လွှတ်တော်အနေနဲ့ဝင်ရောက်ဟန်တာတာမျိုးမလုပ်ဖို့အင်ဗီရောကလူလာနေပါတယ်အင်ဗီရောအရာရှိ Dennis McDonough ကစနေနေ့နှောင်းပိုင်းလွှတ်တော်ကိုပေးပို့တဲ့သတိပေးစာထဲမှာအီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့လွှတ်တော်ကအတိအပြုပေးဖို့နှောင့်နှေးနေတာဟာဒီဆွေးနွေးမှုတွေအပေါ်ဆိုးရွားတဲ့တက်ရောက်မှုတွေဖြစ်စေတယ်လို့ဆိုပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ဒီကနေ့တနင်္ဂနွေနေ့မှာတတိယအကြိမ်မြောက်ဆွေးနွေးဖို့ကျူးဘားနိုင်ငံကိုသွားမှာပါနိုင်ငံခြားတရမန်ဆက်ဆံရေးပြန်လည်ထူထောင်ဖို့နဲ့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကျူးဘားပေါ်ပြစ်ဒဏ်ခတ်ပိတ်ဆို့ခဲ့တဲ့စီးပွားရေးနဲ့ခီးသွွာလာရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနယ်စပ်ဒေသမှာတည်ငြိမ်မှုရှိဖို့တရုတ်နိုင်ငံအနေနဲ့ဆွမ်းဆောင်နိုင်ပြီးဒီအတွက်တာဝန်လဲရှိကြောင်းတရုတ်ဝန်ကြီးချုပ်လီကွတ်ချန်ကပြောဆိုလိုက်ပါတယ်12ချိန်မြောက်အမျိုးသားပြည်သူ့ကွန်ဂရက်နှစ်ဆင်ဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံတာမှာဝန်ကြီးချုပ်လီကအခုလိုပြောဆိုလိုက်တာပါနိုင်ငံတွေကြားမှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့ဘဝနဲ့သူတို့တွေရဲ့ပိုင်ဆိုင်မှုတွေကိုကာကွယ်ရမှာပါလို့လဲဝန်ကြီးချုပ်လီကွတ်ချန်ကပြောသွားပါတယ်ပြီးခဲ့တဲ့စနေနေ့အစောပိုင်းကပစိဖိတ်တောင်ပိုင်းဘန်ဝါတူးကျွန်းနိုင်ငံကိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းတိုက်ခိုက်ခံခဲ့ရပြီးဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံတွေကိုကယ်ဆယ်ရေးအကူအညီတွေဝင်ရောက်လာကြပြီဖြစ်ပါတယ်။ကယ်ဆယ်ကူညီရေးလုပ်ငန်းတွေအနေနဲ့ကျွန်းနိုင်ငံရဲ့ဝေးလံခေါင်ပြားတဲ့ဒေသတွေအထိရောက်ဖို့တော့သတင်းပတ်တွေနဲ့ချီးပြီးကြာနိုင်တယ်လို့ကယ်ဆယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ World Vision ကသတိပေးပြောဆိုထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်ရှင် VOA American အတိုင်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံလွှဲချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ကီထိုက်ပါ
This program has come to you from the Voice of America, Washington.